ာညနေခင်းပါရှင်2018ခုနှစ်မတ်လ20ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအီတန်စင်နဲ့တူချင်ကြပြသမှာပါတရုတ်ပြည်သူကွန်ဂရက်ပိတ်ပွဲအခမ်းအနားမှာသမ္မတရှီဂျင်ပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးအမွန်တင်ပြောကြားသွားပါတယ်လူသားချင်းစာနာမှုကူညီပေးအဖွဲ့တွေအနေနဲ့လုပ်ငန်းတွေဆောင်ရွက်ရမှာအခက်အခဲတွေအတွေ့ရဆုံးနိုင်ငံတွေတဲ့မြန်မာနိုင်ငံလည်းထိတ်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပြသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရုရှားမှာလက်ရှိသမ္မတပူတင်ကပြိုင်ဘက်ခုနှစ်ဦးကိုမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာသုံးသပ်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ရဖို့ရှိပြီးကရင်ပြည်နယ်အတွင်းကစစ်ရေးတင်းမာမှုတွေနဲ့ပတ်သက်လို့ကရင်လက်နက်ကိုင်တပ်ဖွဲ့ကအပြစ်ရဲ့စောင့်ကြည့်ရေးအဖွဲ့ကိုအကြောင်းကြားထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဒီတက်ဆိုင်ရာတောင်ရှိတဲ့ဖွဲ့စည်းနဲ့ GMC မှာလက်ဆက်ထားတယ် GMC ကလည်းကျွန်တော်သိရတယ်လို့သူတို့ဒီ
KNU ဒုဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနာဆင်ရမှာပါတနင်္လာနေ့တိုင်းမှာတော့စီအုံးဆိုင်တဲ့နေရာကတစ်တွေကိုတရားမဝင်ခုတ်ပြီးရောင်းချနေတဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ထားတာကိုလည်းပြောပြပေးသွားမှာပါရှင်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ကပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံမှာကျင်းပနေတဲ့နှစ်ပတ်လည်ပြည်သူ့ကွန်ဂရက်ပြီးဆုံးတဲ့အင်္ဂါနေ့မှာသမ္မတရှီဂျင်ပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးတော့အမွန်တင်ပြောကြားသွားပါတယ်။ဆိုရှယ်လစ်စနစ်ကသာတရုတ်နိုင်ငံကိုကယ်တင်နိုင်တယ်ဆိုတာသမိုင်းကတက်တည်ပြလိုက်ပြီးဖြစ်တယ်လို့ဒီတိုင်းလဲဆက်ပြီးတော့တက်တည်ပြသွားအောင်မဲ့အပြင်တရုတ်တို့ရဲ့တင်မြင်လက္ခဏာပါတဲ့ဖွံ့ဖြိုးတိုးတက်တဲ့ဆိုရှယ်လစ်ဝါဒကိုဆက်လက်ကင်ဆယ်သွားမှသာအောင်မြင်ကြီးမြတ်တဲ့တိုင်းပြည်တစ်ခုဖြစ်လာမှာပါဆိုပြီးသမ္မတရှီဂျင်ပင်ကပြောပါတယ်။တရုတ်နိုင်ငံဟာအောင်မြင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေပြီလို့လဲကိုယ်စားလှယ်ပေါင်း 3,000 နီးပါးတက်ရောက်လာတဲ့တရုတ်ပြည်သူကွန်ဂရက်မှာသမ္မတရှီကပြောသွားပါတယ်။ထိုင်ဝမ်ကျွန်းအနေနဲ့ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်အောင်တရုတ်ပြည်မာကြီးကနေတီးကြောက်ခွက်ထက်ဖို့ဘလို့ကြိုးပမ်းမှုမျိုးမဆိုကြာရှုံးခဲ့ကြောင်းလဲရှီကပြောပါတယ်။ဒီညီလာခံမပြီးဆုံးခင်မှာပဲသမ္မတနဲ့ဒုသမ္မတတို့ရဲ့တက်တန်းကိုပြဖြတ်တဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမ္မတရှီအနေနဲ့ရာသက်ပန်သမ္မတတာဝန်ထမ်းဆောင်နိုင်တော့မှာပါခင်ဗျာ။
မြန်မာနိုင်ငံဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုပြင်ဆင်နေတဲ့တချိန်တည်းမှာကိုပဲအမေရိကန်နဲ့တောင်ကိုရီးယားကတော့နှစ်နိုင်ငံပူးတွဲဆေးလေ့ကျင့်မှုတွေကိုနောက်လာမှာဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားကပါဝင်ရှင်ပြိုင်ခဲ့တဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲတွေကြောင်းဒီဆေးလေ့ကျင့်မှုကိုခေတ္တရပ်ထားရတာလည်းဖြစ်ပါတယ်။ဒီဆေးလေ့ကျင့်မှုတွေဟာကာကွယ်ရေးအတွက်နှစ်ဆင်ကျင်းပလေရှိတဲ့အတိုင်းဆောင်ရွက်ရတာဖြစ်တဲ့အကြောင်းကုလသမဂ္ဂကမြောက်ကိုရီးယားကိုတရားဝင်အကြောင်းကြားလိုက်တဲ့အကြောင်းကိုလည်းတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရချွိုင်ခွန်းကပြောဆိုလိုက်ပါတယ်ဒီစီးလေ့ကျင့်မှုအတွင်း၄ဘက်ကြာကွင်းစင်းလေ့ကျင့်မဲ့ Fold Eagle စစ်စင်ရေးနဲ့ကွန်ပျူတာနဲ့လေ့ကျင့်ရတဲ့ Key Resolve စစ်စင်ရေးတို့ပါဝင်မှာဖြစ်ပါတယ်ဒီချိန်ထဲမှာပဲဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကိုယ်စားလှယ်မြောက်ကိုရီးယားကိုယ်စားလှယ်နဲ့ဒီကနေ့မှတွေ့ဆုံမှုပြင်ဆင်နေပါတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့မြောက်အမေရိကဆိုင်ရာညွှန်ကြားရေးမှူးချိုခန်အီဟာဖင်လန်မှာကျင်းပနေတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဆိုင်ရာသံတမန်ရေးရာကိစ္စရုံးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုတက်ရောက်နေပါတယ်။မိတ်ကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုမတိုင်ခင်ပြင်ဆင်တဲ့အနေနဲ့ကိုရီးယားကျွန်းဆွယ်လုံခြုံရေးဆိုင်ရာကိစ္စတွေကိုမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်ငံသားရေးဝန်ကြီးတွေကသုံးရက်တာဆွေးနွေးခဲ့တာပြီးခဲ့တဲ့စနေနေ့မတ်လ18ရက်နေ့မှာဆုံးသက်ခဲ့ပါတယ်။
လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့အကူအညီပေးရေးလှုပ်ဆောင်ရမှာအခက်အခဲတွေတွေ့ရဆုံးနိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလက်ထိတ်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက် ACAPS သုတေသနအဖွဲ့ကပြောပါတယ်အကူအညီပေးရေးလူသားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်အခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါရိုဟင်ဂျာတွေကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးပို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံဖြစ်တယ်လို့လည်းဆိုပါတယ်ဗြိတိန်လွှတ်တော်ဆိုင်ရာကော်မတီတစ်ခုကတော့မွေးရသည့်ရေကြီးရေရှမ်းဖြစ်ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေထောင်ထဲချီးပြီးတော့တည်ဆုံနိုင်ကြောင်းလည်းသတိပေးထားပါတယ်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌစတက်ဖန်ထရစ်ကလည်းရာသီကူးပြောင်းငါနီးအချိန်သိပ်မကျန်တော့တာကြောင့်အလူရှင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းပါတယ်မြန်မာနိုင်ငံမှာ2019ဩဂုတ်လကမှကစလို့မြန်မာနိုင်ငံစစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းဒုက္ခသည်9,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ် အာဆာရိုဟင်ဂျာအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်အတွင်းလုံခြုံရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခဲ့ပြီးစစ်တပ်ကနေပြည်တော်ရှင်းလင်းရမှာဒုက္ခသည်တွေအခုလိုထွက်ပြေးခဲ့ကြတာပါခင်ဗျာ
Mr. X လို့လူသိများတဲ့စေစနာကီယိုပင်ဖာဟာလာအိုမူရဲ့ဆေးဝါးခိုင်းကောင်းဆောင်ဖြစ်တဲ့သူကိုထိုင်းနိုင်ငံဘန်ကောက်မြို့တရားရုံးကနေပြီးတော့ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါပြီ။ထိုင်းလာအိုနယ်ဆက်ဖြတ်ပြီးတော့ methamphetamine စိတ်ကြွစေဝင်ရောက်မှုတိုက်ဖြတ်ရေးထိုင်းနိုင်ငံကကြိုးစားနေရတယ်ဖြစ်ပါတယ်။ချမ်းသာကြွေးဝါးပြီးတော့နာမည်ကြီးသူတွေနဲ့လည်းခင်မင်းသူ့ပြိုင်ကားတွေကိုလည်းလူမှုကွန်ရက်မှာကြွားလေရှိတတ်တဲ့ဒီလာအိုမူရဲ့ခိုင်းကောင်းဆောင်ကိုထိုင်းနိုင်ငံရဲ့အဓိကလေဆိပ်မှာပေးခဲ့တဲ့နှစ် January လတုန်းကဖမ်းမိခဲ့ပါတယ်။သူဟာမြန်မာနိုင်ငံမှာလုပ်တဲ့ရာဘာစိတ်ကြွဆေးဝါးတွေနဲ့ ice crystal methamphetamine တို့ကိုလာအိုကနေတဆင့်ထိုင်းနိုင်ငံတွေကိုဖြန့်တဲ့ခိုင်းကောင်းဆောင်အဖြစ်ဆွဆွထားတာဖြစ်ပါတယ်။လာအိုတောင်ပိုင်းကိုဖြတ်ပြီးတော့ခိုးသွင်းတဲ့လမ်းကြောင်းကိုသုံးပြီးထိုင်းမလေးရှားနိုင်ငံတွေကိုသာမကဈေးပိုရတဲ့ Australia ဂျပန်တို့ထိမူရစီရောင်းချနေပါတယ်။စေစနာကိုအစတုန်းကတော့တည်တံ့ချမှတ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာသူက2016ခုနှစ်တုန်းကရာဘာဆေးပြား1.2တန်းဖြန့်ချီမှုအပါအဝင်တခြားမူရမှောင်ကိုဆွဲချက်တွေကိုဝန်ခံခဲ့တဲ့အတွက်ဘန်ကောက်တရားရုံးကနေတည်တံ့တသက်တကျွန်းတည်တံ့မဟုတ်ဘဲနဲ့တသက်တကျွန်းအဖြစ်ရှော့ပေါ်ပစ်လိုက်တာဖြစ်ပါတယ်။ methamphetamine 15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိပါဝင်တဲ့အရေးအတွင်းမြင့်ဆုံးရာဘာဆေးပြားတွေကိုလာအိုမျိုးနယ်စုတွေကတရုတ်မြန်မာနယ်စပ်ကိုပိုင်အုပ်ချုပ်ခွင့်ရမြောက်နယ်တောင်ပိုင်းဝါနယ်တွေကစစ်ရုံတွေကနေထုတ်လုပ်တာဖြစ်ပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်အင်္ဂါညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရခင်ဗျာအမေရိကန်ပြည်အောင်စုမှာဆီယဝန်ဆေးလက်မှတ်ခွင့်ပြုချက်နဲ့ဝယ်ယူလို့ရတဲ့အကဲခဲပျောက်ဆေးကို OPI မွေးဆေးဝါးအဖြစ်အကြီးအကျယ်သုံးစွဲနေတာအပြင်မွေးဆေးဝါးရောင်းဝယ်ပေါက်ကားသူတွေကိုပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်သွားဖို့သမ္မတဒေါ်နယ်ထရမ့်ကစီစဉ်နေပါတယ်နယူးဟမ်ရှယ်ပြည်နယ်မှာတနင်္လာနေ့ကထရမ့်မိန့်ခွန်းပြောကြားရမှာနိုင်ငံအတွင်းတတိယမြောက်လူအသေးပျောက်အများဆုံးဖြစ်စေတဲ့မွေးဆေးဝါးအသုံးပြုမှုနဲ့ပတ်သက်ပြီးသူ့အစီအစဉ်ကိုချပြခဲ့ပါတယ
် The ultimate penalty has to beThe death penalty. Now, maybe our country's not ready for that. It's possible. It's possible.
မြင့်ဆုံးပြစ်ဒဏ်ကတော့တည်တံမှာအခုလိုပြစ်ဒဏ်မျိုးကျင့်သုံးဖို့နိုင်ငံအနေနဲ့အစဉ်အသင်းဖြစ်ချင်မှဖြစ်ပေမဲ့ဒါဟာဖြစ်လာနိုင်ပါတယ်ဖြစ်လာကောင်းဖြစ်လာမယ်ဆိုတာကိုလည်းနားလည်ထားပေမဲ့ပဲကို့အမြင်ပြောရရင်ဒါကိုလည်းနားမလည်ပါဘူးလို့သမ္မတထရမ့်ကပြောသွားတာပါဒါပြင်မူရစေးပြစ်ဒဏ်ကိုတိုက်ဖြတ်နိုင်ဖို့မူရစေးရောင်းသူတွေအပေါ်တည်တံ့ချမှတ်တာအပါအဝင်ပြင်းပြင်းထန်ထန်အရေးယူနိုင်ဖို့အရေးကြီးကြောင်းလည်းသမ္မတကပြောပါတယ်လက်ရှိဥပဒေအရမူရစေးရောင်းသူတယောက်ရောင်းလိုက်တဲ့ဈေးကြောင်းသူရဲ့တက်တန်းတစ်လျှောက်မှာထောင်ပေါင်းများစွာအသက်ဆုံးရှုံးသွားနိုင်ပေမယ့်သူကတော့တက်တန်းတူထောင်နံပဲကြခံရနိုင်တယ်ဆိုတာကိုသမ္မတကထောက်ပြပါရတယ်။ထရမ့်ရဲ့အစီအစဉ်အရလာမယ့်3နှစ်အတွင်းတနိုင်ငံလုံးမှာ opioid မူရစေးအညွန့်ပေးတာကို3ပုံ2ပုံအထိရှော့ချသွားဖို့ရည်ရွယ်ထားပါရတယ်။ American ပြည်အောင်စုမှာ opioid အလွန်အကျွံသုံးဆွဲမှုကြောင့်သေဆုံးသူတစ်နေ့ကို130ကျော်ရှိနေပါရတယ်။သမ္မတထရမ့်တောက်ရောက်နေတဲ့ New Hampshire ပြည်နယ်ဟာ OPY အလွန်ကျွံသုံးဆွဲမှုကြောင့်တည်ဆုံးသူနှုံတက်တရအများဆုံးပြည်နယ်ဖြစ်ပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲတွင် Trump မဲဆွဲစည်းရုံးအဖွဲ့နဲ့ရုရှားနိုင်ငံတို့အကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ကိုသမ္မတ Donald Trump ကပြင်းပြင်းထန်ထန်ဆက်လက်ဝေဖန်နေတဲ့တိုင်အောင်သမ္မတအင်ပီရိုကတော့ Mr. Mueller ကိုရာထူးကနေဖယ်ရှားဖို့သမ္မတကမယူရပါဘူးလို့ပြောဆိုနေပါတယ်။ Mr. Mueller ကိုရာထူးကနေဖယ်ရှားဖို့ပြောဆိုဆွေးနွေးတာမျိုးဘာမှမရှိဘူးလို့အင်ပီရိုပြောခွင့်ရကတင်းတန်နေတော့ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသိမကြခင်ကပဲသမ္မတ Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာ Mr. Mueller ကိုပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုနေတာတွေကြောင့်သမ္မတအနေနဲ့အထူးစုံစမ်းရေးမှုကိုဖယ်ရှားပြစ်နိုင်တယ်ဆိုတဲ့ဆိုရင်မှုတွေတိုးလာနေပါတယ်။သမ္မတအနေနဲ့အဲ့လိုမလုပ်ဖို့ကိုလည်းအရင်ကကြီးတဲ့ Republican ဥပဒေပြုလွှတ်တော်အမတ်တချို့ကတော့သတိပေးပြောဆိုနေတာဖြစ်ပါတယ်။တကယ်လို့သမ္မတအနေနဲ့ Mr. Mueller ကိုတာဝန်ကနေဖယ်ရှားမယ်ဆိုရင်ဒါဟာသူ့ရဲ့သမ္မတတက်တန်းအဆုံးသတ်ဖို့အတွက်လမ်းစာဖြစ်လာနိုင်တယ်ဆိုတဲ့အထီးတောင်သတိပေးပြောဆိုမှုတွေရှိနေပါတယ်။
ဗြိတိန်နိုင်ငံကရုရှားတန်တမာ23ဦးဒီကနေ့အင်္ဂါနေ့မှာထွက်ခွာဖို့ဗြိတိန်ကညွှန်ကြားထားကြောင်းရုရှားသတင်းဌာနကကြေညာပါတယ်။ဗြိတိန်နိုင်ငံကရုရှားထောက်လိုင်းဟောင်းနဲ့သူသမီးကိုအာယုံကြောထိခိုက်စေတဲ့အစိတ်နဲ့ရုရှားကလုံခြုံတပ်ဖြတ်ခဲ့တယ်လို့ဗြိတိန်ကဆွဆဲပြီးတဲ့နောက်ရုရှားတန်တမာတွေကိုအခုလိုနှင်ထုတ်တာပါ။လန်ဒန်ကရုရှားတန်ရုံးအပြင်ဘက်မှာပစ္စည်းရွှေ့ပြောင်းမှုကားတစ်စီးကိုလည်းဒီကနေ့တွေ့ရတယ်လို့ဆိုပါတယ်။ဗြိတိန်ကရုရှားတန်တမာတွေကိုနှင်ထုတ်တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့ရုရှားကလည်းဗြိတိန်တန်တမာ23ဦးကို ရုရှားကနေထွက်ခွာဖို့ဗိုလ်ပြည်နယ်နံပေးထားပြီးတော့မကြခင်ရပိုင်းတွေအတွင်းမှာသူတို့လည်းဗြိတိန်ကိုပြန်မဝါရုရှားထောက်လိုင်းဟောင်းဆာဂေးစကရီပယ်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံစလစ်ပါရီမြို့မှာအခုလအစောပိုင်းကအစိတ်နဲ့လှုပ်ကြံတပ်ဖြတ်မှုကသူတို့နဲ့မသက်ဆိုင်ကြောင်းရုရှားကတော့ညှင်းဆို့ထားပါတယ်ဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေကတော့နိုင်ငံတကာမှာရုရှားဟာပိုးပြီးတော့ရန်လိုတဲ့အပြုမှုတွေတိုးလွန်လာကြောင်းရှုမြင်ထားကြပါတယ်ခင်ဗျာ
လူ369ယောက်သေဆီးခဲ့တဲ့ပြီးခဲ့တဲ့6လတုန်းကဖြစ်ပွားခဲ့တဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့မှာလှုပ်ခတ်ခဲ့တဲ့အင်အားပြည့်ငရင်မေးကနေပြီးတော့လွမြောက်ခဲ့သူတွေဟာအခုချိန်ထိတောင်ရွေးပြင်တဲ့တွေမှာနေနေရဆဲဖြစ်တာကြောင့်အစိုးရအကူအညီတွေပေးရတောင်းဆိုနေကြပါတယ်။မက္ကဆီကိုနိုင်ငံမြို့တော်ကနေအိမ်တွေပျက်စီးအသက်ဆုံးရှုံးကြရတဲ့အင်အား9.1 magnitude ရှိတဲ့မြင်းငင်လှုပ်ခတ်မှု6လပြည့်ဖြစ်တဲ့မနေ့တင်းလာနေမှာတော့ကြီးတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။ငရင်တန်တင့်သူတွေဘဝပြန်တည်ဆောက်နိုင်ရေးအတွက်အစိုးရကအတူနဲ့ချင်းငွေထုတ်ပေးမယ်လို့ခရီးပေးထားပေမဲ့လည်းငရင်တန်တင့်ပြည်သူတွေအင်အားရှာရေးခက်ခဲနေစေဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကြီးရဲ့တန်ကြီးမားတဲ့အတွက်ပြန်လည်ထူထောင်ရေးလှုံ့ဆော်စရာတွေရှိနေတဲ့အကြောင်းအစိုးရကဝန်ခံပြီးတော့လောလောဆယ်အိုးအိမ်မဲ့နေသူတွေအတွက်တော့ဆက်လုပ်ပေးစရာအများကြီးကျန်နေသေးရလည်းဖြစ်ပါတယ်ရှင်
။ပါလက်စတိုင်းသမ္မတမမ်မွတ်အာဘတ်ကအစ္စရေးဆိုင်ရာအမေရိကန်သမ္မတကိုတလိမ့်ဆန်နဲ့ခိုင်းနှိုင်းပြီးတော့ရရင်ဆိုင်ဆိုင်ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒရေးရာအကြောင်းတိုက်ခိုက်ပြောဆိုချိန်မှာအဲ့လိုပြောသွားတာပါဂျော်ဒန်မြေနောက်ဘက်ကမ်းပေါ်မှာအစ္စရေးကိုအင်အားတိစောက်နေတာဟာသူတို့မြေပေါ်မှာစောက်ကြတာသာဖြစ်တယ်လို့သမ္မတဒေးဗစ်ဖရိုင်မန်ကပြောဆိုလိုက်တဲ့အတွက်သူဟာအစ္စရေးဘက်ကကာကွယ်ပြောဆိုလိုက်တာဖြစ်တယ်လို့ပါလက်စတိုင်းကောင်စားကဆွဆွဲပြောလိုက်တာပါသမ္မတအာဘတ်ရဲ့မှတ်ချက်စကားကလက်ခံနိုင်စရာမရှိတဲ့ရိုင်းဆိုင်တဲ့စကားဖြစ်တယ်လို့အထောက်အကူလည်းမဖြစ်ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဟေသာနျူးဘတ်ကပြောပါတယ်ပါလက်စတိုင်းအနာဘိုင်းနေအနေနဲ့သူပြည်သူပြည်သားတွေရဲ့ဘဝတိုးတက်ဖို့နဲ့ဒီတမကပိုးပြီးတော့ငြိမ်းချမ်းဖို့အာရုံစိုက်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းပြောခွင့်ရသူကဆိုပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိမတ်ပြုကြောင်းပြီးခဲ့တဲ့ဒီဇင်ဘာလမှာထရမ့်အစိုးရကကြေညာလိုက်ပြီးတဲ့နောက်အဘက်အစိုးရနဲ့ထရမ့်အစိုးရတို့ကြားဆက်ဆံရေးတွေပြပြလာခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါ။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အရင်ဆုံးရုရှားသမ္မတရွေးကောက်ပွဲအပေါ်မှာအမြင်တချို့ကိုနှာစင်ကြရမှာပါရှင်။ရုရှားသမ္မတရွေးကောက်ပွဲမှာမျှတတဲ့ရှင်ပြိုင်မှုကိုထိန်းချုပ်ခဲ့တဲ့အတွက်သမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်သက်တမ်းအတွက်ထပ်မံအနိုင်ရခဲ့တာဖြစ်တဲ့အကြောင်းနိုင်ငံတကာစောင့်ကြည့်သူတွေကပြောပါရယ်ပူတင်ရဲ့လှုပ်ရှားမှုတွေကိုနိုင်ငံပိုင်မီဒီယာကကြဲကြဲပြန့်ပြန့်ရယူဖော်ပြခဲ့တာတွေကလည်းတခြားပြိုင်ဘက်တွေနဲ့တပန်းတာခဲ့တဲ့အချက်ဖြစ်တယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတင်လာနေမှာပြောပါရယ်သမ္မတပူတင်ကတော့ပြိုင်ဘက်ခုနှစ်ဦးကိုမဲအပြတ်တန်တဲ့အလွယ်တကူပဲပြန်ပြီးတော့အရွေးကောက်ခံအနိုင်ရသွားခဲ့တာပါနောက်ထပ်သမ္မတသက်တမ်းအလွန်အထီးပါရုရှားအစိုးရကိုပူတင်ကထိန်းချုပ်သွားမယ်အနေထားရှိတယ်လို့လည်းသုံးသပ်နေကြတဲ့အကြောင်း VOA သတင်းတောက်ဇလတီကာဟုတ်ရဲ့သတင်းဆောင်ပါကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင်
ရုရှားနိုင်ငံရဲ့18ကြိမ်မြောက်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရွေးချယ်စရာများများဆဆမရှိခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကတေချာပေါက်ကျွတ်ထွက်လို့ရခဲ့တယ်လို့နိုင်ငံတကာစောင့်ကြည့်သူတွေကပြောဆိုကြပါတယ်။ဝေဖန်မှုတွေအပေါ်ဆက်ပြီးဖြစ်နေမှုတွေကတော့ရုရှားနိုင်ငံရဲ့အဝင်အဝိုက်မှာထင်းထင်းရှားရှားရှိနေတယ်လို့ OSCE ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ Michael Jock Link ကပြောပါတယ
်။ While candidates could generally campaign freely,The extensive and uncritical coverage of the incumbent.
ကိုယ်စားလှယ်လောင်းနေအနေနဲ့လွတ်လပ်စွာစည်းရုံးနိုင်တယ်လို့ဆိုပေမဲ့မီဒီယာတွေမှာတော့တာဝန်ထမ်းဆောင်စေသမရအဖြစ်ဖော်ပြခဲ့ကြတာကြောင့်ရှင်ပြိုင်မှုမှာတစ်ဖက်ဆောင်းနှင်းဖြစ်စေခဲ့ပါတယ်။လျှို့ဝှက်မဲပေးမှုနဲ့မဲရီတွဲမှုတို့မှာပွင့်လင်းမြင်သာမှုမှာအားနည်းချက်တွေရှိပေမဲ့လည်းအားလုံးခြုံကြည့်ရင်တော့ရွေးကောက်ပွဲနေ့ကအစီအစဉ်တကျရှိခဲ့ပါတယ
်။ရွေးကောက်ပွဲမတိုင်ခင်ကတည်းကပူတင်ရဲ့ပြိုင်ဘက်တွေကတော့သူတို့နိုင်ဖို့မျှော်လင့်ချက်မရှိဘူးလို့ပြောဆိုထားတာပါရွေးကောက်ပွဲတရားဝင်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ကြတဲ့တက်ကြွလှုပ်ရှားသူတချို့လည်းဖန်ဆီးခဲ့တာပါမဲထဲချဖို့အတွက်ရုရှားပြည်သူတွေအပေါ်အကြီးအကျယ်ဖိအားပေးခဲ့ပြီးမဲလိန်ထက်ခဲ့ကြတာတွေလည်းရှိတယ်လို့စောင့်ကြည့်သူတွေကပြောပါတယ်ပူတင်အနေနဲ့သူ့ရဲ့လေးချိန်မြောက်သမ္မတသက်တမ်းပို့ပြီးတော့တရားဝင်မှုရှိစေရေးအတွက်မဲချွတ်ထဲသူအရေးအတွက်များစီချင်းခဲ့တယ်လို့လဲသုံးသက်သူတွေကပြောပါတယ်။ Carnegie Moscow Center ကအလက်ဇန်ဒါဘန်နော့ကအခုလိုပြောပါတယ
်။ It's a voting. It's not election because we don't elect. next leader in the competitive election.
ကောင်းဆောင်တစ်ကိုနီးမလမ်းမှရွေးကောက်ပွဲနဲ့ရွေးချယ်ခဲ့တာမဟုတ်လို့ဒါမဲပေးပွဲပါရွေးကောက်ပွဲမဟုတ်ပါဘူးဘယ်သူမှနိုင်ကြတော့မရှိပါဘူးဒါပေမဲ့လည်းဒါကမဲပေးမှုလုပ်ငန်းစဉ်အတွင်းရိုးသားမှုရှိရှိမရှိရှိလူလူထောက်ခံမှုကိုစူးစီးတာမျိုးပါဆိုလိုတာကတော့အနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့ထိတွေ့လို့ရဲဆိုရင်တော့ဘလို့မှရှောင်လွဲလို့မရပဲပူတင်နဲ့ပဲအပေးယူလို့ရမယ်ဆိုတဲ့သဘောပ
ါရုရှားနိုင်ငံကိုနှစ်ပေါင်း20နီးပါးအုပ်ချုပ်လာတဲ့ပူတင်ကတော့ထောက်ခံမဲ89ရာဂိုင်းနှုတ်လောင်းနဲ့နိုင်ရခဲ့ပြီးသူ့ရဲ့အကောင်းဆုံးရွေးကောက်ပွဲအဖြစ်မှတ်တမ်းဝင်ခဲ့ပါပြီ။ရာသက်ပံအာဏာရယူထားဖို့မဖြစ်နိုင်ဘူးလို့ပူတင်ကပြောဆိုထားပေမဲ့လို့လဲရုရှားအစိုးရကိုပူတင်ကကာလရှည်ထိန်းချုပ်ထားနိုင်ပွဲရှိတယ်လို့သုံးသက်သူတချို့ကပြောဆိုကြပါတယ်။တီးခြားလွတ်လပ်တဲ့နိုင်ငံရေးသုံးသက်သူနီကိုလိုင်ပီထရော့ကအခုလိုပြောပါတယ်။
Сейчас, мне кажется, Путину придется начать процесс трансформации режима с целью...
Она го лёй пьяо му, Путин не не сави пинсин саунё мэй лу ю са баре. Тамара Путин га не, нау тамара го лёй ма ма хоу бау. Тамара Путин не не, тамара апье дауи ми ю ро бэ, дани да пау не, Ана го лёй пьяо му пьи баре.
Путин га ро тамара дэлэ вэнджи чок дэлэ не, Раша най ган го сэзу не наку ни ба жа о чок кэ би пьи баре шэ.
ရရှာမှာလက်ရှိသမ္မတပူတင်မဲ့အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာရဲ့တုံ့တက်ချက်တချို့ကိုမသိင်ကြီးထိုက်ပြောပြပေးသွားတာပါအခုစက်တိုင်းနာစင်ကြမယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတော့ကရင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့စပါမယ်ရှင်ကရင်ပြည်နယ်ဖားပွန်ခရိုင်မှာအစိုးရတမတော်နဲ့ KNU တပ်ဖွဲ့တွေကြားဖြစ်နေတဲ့နှစ်ဖက်တင်းမာမှုတွေကိုဖြေရှင်းနိုင်ဖို့အပြစ်ရစဲရေးပူရဲဆောင်ကြီးရေးအဖွဲ့ GMCU ကိုတင်ပြထားပြီး GMCU ကနှစ်ဖက်ညှိနှိုင်းတာတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ KNU ကတမတော်စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လည်းပြင်ဆင်နေပါတယ်။ဆက်သွယ်ဆောင်ရွက်ထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားပွန်ခရိုင်မှာအစိုးရတပ်မတော်နဲ့ KNU တပ်ဖွဲ့အကြားဒီလ9ရက်နေ့ကစတင်ပြီးအနည်းဆုံးတိုက်ပွဲ9ကြိမ်လောက်ဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်မှာလည်းနှစ်ဖက်တပ်ဖွဲ့တွေဟာအသည့်အနေထားနဲ့စောင့်ကြည့်နေတယ်လို့စီးရီးတင်းမာမှုတွေဟာဆက်လက်ရှိနေစေဖြစ်ပါတယ်။ KNU ဘက်ကတော့ဒီလိုစီးရီးတင်းမာမှုဖြစ်တာဟာအစိုးရတပ်မတော်က KNU နဲ့မညီနိုင်ပဲစစ်စင်ရေးအတွက်အထောက်အကူပြုမဲ့လမ်းဖောက်လှုပ်လာတာကြောင့်လို့ထုတ်ပြန်ထားပါတယ်။KNU ဟာဒီရေးကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုတင်ပြပြီးဖြေရှင်းဖို့အတွက်ဆောင်ရွက်နေကြောင်း KNU ရဲ့ဒူဥက္ကဋ္ဌဗဒိုစောကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ကဒီဆက်ဆက်ရာတောင်ရှိတဲ့ဖွဲ့စည်းတဲ့ GMC မှာလက်ဆက်ထားရဲ့ GMC ကလည်းကျွန်တော်တို့ရဲ့ the law through the verification if ये ही नहीं है फॉर द फॉर फॉर द वी यू लेवल या स्टेट लेवल पर फॉर द फॉर एमआर एडिट लेवल ချင်းတော့ဘူးလို့ရှိနေရှိတယ
်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့အတွင်းရေးမှူးချုပ်ဒေါက်တာရွှေခါကတော့နှစ်ဖက်ညှိနှိုင်းရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့လုပ်နိုင်တဲ့ဟာကတော့ဒီဆရာတော်မချူအင်းနဲ့ Soul True Black ကိုကျွန်တော်တို့တက်မဟာငါမှုနဲ့ဟိုဟိုအလွတ်တဘောသွားပြီးတော့ဒီဟိုတိတ်ဆုံးခိုင်းတာရှိတယ်ပေါ့နော
်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့လိုမလိုကိုတော့လာမဲ့ GMCU အစည်းအဝေးမှာဆွေးနွေးဖို့ရှိကြောင်းလဲဒေါက်တာရွှေခါကဆက်ပြောပါတယ
်မနေ့ကတစ်ခါကျွန်တော်တို့အစည်းအဝေးခိုင်းမယ်အဲ့ဒါမှာကျွန်တော်တို့လိုမလိုဆိုတာတော့ဆွေးနွေးပါပေါ့နော်
ဒီလ21ရက်နေ့မှာကျင်းပမဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့အစည်းအဝေးကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေနဲ့အတူ KNU ကိုယ်စားလှယ်တွေလည်းပါဝင်တယောက်မှဖြစ်ပြီးဖားပေါ်မှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ပြသွားမှာဖြစ်ကြောင်းဘရိုစောကွယ်သူဝင်းကပြောပါတယ်KNU အနေနဲ့ဆိုရတက်မတော်ခေါင်းဆောင်တွေနဲ့လည်းတွဲဆုံဆွေးနွေးဖို့အတွက်ပြင်ဆင်ထားကြောင်းဘရိုစောကွယ်ထူဝင်းကဆက်ပြောပါတယ
်။အဲ့ဒီကိစ္စကိုကျွန်တော်တွင်းမှုတောင်းပေးရတယ်။တွင်းမှုကလည်းပြည်တွင်းမှာဝင်နေဆိုတော့သူတို့ထိနိုင်မှုကတွဲဆုံနိုင်ဖို့တိုင်းနိုင်ဖို့တဲ့တိုင်းတာထိလဲဆိုတော့ကျွန်တော်ကုတရီတော့အစီအကံမှုလည်းမရသေးဘူးနော်
။လောလောဆယ်မှာတော့ NCA စာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကလက်မှတ်ရေးထိုးထားပါတယ်။ လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာလာမယ့်မေလဇန်းမှာကျင်းပမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးအတွက်လူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်ရမှာအကြိုလူထုတွဲဆောင်ပွဲတွေကျင်းပခွင့်မရတာကြောင့်အစိုးရတက်မတော်တို့နဲ့ပြန်လည်ဆွေးနွေးညှိနှိုင်းရမယ့်အခြေအနေတွေရှိနေပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။တနင်္လာနေ့တိုင်းအတွင်းစီအုံးဆိုင်ပြို့ဖို့မြင်းနေရလျှောက်ထားခဲ့တဲ့မြန်မာအော်တိုကော်ပိုရေးရှင်း MAC ဟာသူတို့အတွက်လုပ်ွက်ချပေးထားတဲ့လုပ်ွက်အတွင်းကတစ်ပင်တွေကိုတရားမဝင်ခုတ်ပြီးပြည်ပနိုင်ငံတွေကိုတင်ပို့ရောင်းချခဲ့တယ်လို့လေလာစောင့်ကြည့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တောင်ကိုရီးယားနဲ့စင်ကာပူအခြေစိုက်ကုမ္ပဏီနှစ်ခုနဲ့ပူးတွဲတည်ထောင်ထားတဲ့မြန်မာအော်တိုကော်ပိုရေးရှင်းကဒီလောက်ွက်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေကိုအရမမောင်းထုတ်ပြီးသူတို့ရဲ့မြေတွေကိုပါသိမ့်ပိုက်ခဲ့တာကြောင့်ယာနဲ့ချီတဲ့ဒေသခံတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်ဒီအကြောင်းအခမ်းအနားမှာကိုရင်သွားရောက်တရင်ယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းကတစ်တောထူထပ်တဲ့တနင်္လာရီတိုင်းဒေသကြီးကော့တောင်းခရိုင်ပုတ်ပြင်းမြို့နယ်အတွင်းမှာစီအုံးဆက်ပြိုးရေးစီမံကိန်းလှုပ်ဆောင်ဖို့နိုင်ငံတော်အစိုးရက2011ခုနှစ်မှာခွင့်ပြုချက်ချပေးလိုက်ပြီးတဲ့နောက်စီအုံးပင်စိုက်ပျိုးမယ်ဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းလုပ်ကိုင်မှုတတ်မှတ်ပေးထားတဲ့လုတ်ွက်မြေဧကပေါင်း3,300ကျော်အတွင်းမှာရှိတဲ့တစ်ပင်တွေကိုတရားမဝင်ခိုးယူပြီးပြည်ပနိုင်ငံတွေကိုရောင်းချခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အကြောင်းလေလာစောင့်ကြည့်အဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအဖွဲ့ပေါင်း6ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကုမ္ပဏီအနေနဲ့တစ်တွေကိုမူလကခံမှန်းသိရှိထားတဲ့ပမာဏနဲ့များစွာပိုပြီးတရားမဝင်ခိုးယူနေတယ်ဆိုတဲ့ဒေသခံတွေနဲ့မျက်မြင်သက်တည်တွေရဲ့ပြောပြချက်တွေကိုအစိုးရခန်းစာမှာထည့်သွင်းဖော်ပြထားကြောင်းဒီအစိုးရခန်းစာဖြစ်မြော်ရေးအတွက်အဓိကအခန်းကနေပါဝင်ခဲ့ပြီးအချက်အလက်တွေကိုစုဆောင်းခဲ့တဲ့တောင်ပိုင်းလူငယ်ဖွံ့ဖြိုးရေးအဖွဲ့ကိုစတင်တည်ထောင်သူကိုဆန်ငွေကရှင်းပြပါဗျ။တ
ိလိုက်တာတော့တိုင်ပေါင်း1000ကျော် 2000 နီးပါးတော့ထုတ်ခဲ့တယ်။ဒါပေမဲ့တကယ်အခုဒီစာအုပ်လေးထွက်မှန်တာထွက်တဲ့ခါတည်းမှာဘာဖြစ်လာလဲဆိုတော့တိုင်ပေါင်း2000နီးပါးလောက်ဖြစ်သွားတယ်ဖြစ်လာတယ်။ဆိုတော့အဲ့ဒီတည်းကျတော့ကျွန်တော်တို့လက်လက်မမီတော့ဘူး။ဒါတော့ဒေါက်တာကအဲ့ဒီတသိန်းတသိန်းယူရအောင်လေကျွန်တော်တို့ဒီကအဲ့ဒီအချိန်မှာဒီaccessible ဘာနဲ့ accessible ဆိုလို့ပြောရရင်အချက်လေးကိုကျွန်တော်ဘလို့မရနိုင်ဘူးလေအဲရှင်းပါဆိုကျွန်တော်ဒီအဲ့နေရာဒေသမွေးတဲ့လူတယောက်ပဲကျွန်တော်ဒီ15လောက်ပြန်ရောက်တဲ့အချိန်မှာကိုရအောင်ကိုပြန်မတ်မိဘူးဖြစ်နေအဲ့လိုမျိုးအဲ့ဒီအချိန်မှာကိုအဲ့ကိုရတယ်မရှိမရှိလို့မရှိဖြစ်ခံရတယ်ဆိုတ
ော့ဒါပေမဲ့လည်းမကြသေးခင်ကဒုတိယသမရဟန်ရီဗန်သီယူတင်းတင်းသားတိုင်းတွင်ရောက်ခဲ့ပြီးMAC နဲ့ဒေသခံတိုင်းရင်းသားတွေအကြားဖြစ်ပေါ်နေတဲ့အခြေအနေတွေကိုသိရှိသွားပြီးတဲ့နောက်ကုမ္ပဏီကိုတရားဝင်လုပ်ခွင့်ပြုထားတဲ့နယ်မြေအတွင်းဒေသခံတွေပြန်သွားခြင်းမပြုရပြန်သွားတဲ့သူတွေအနေနဲ့လည်းထိရောက်စွာအရေးယူခံရမယ်ဆိုတဲ့အတိအပယ်တက်ရောက်တဲ့ကြေညာချက်ထုတ်ပြန်လိုက်တာကြောင့်အဲ့ဒီကြေညာချက်ပြန်လည်ရုပ်သိမ်းပေးရေးသူတို့အနေနဲ့တောင်းဆိုသွားမယ်လို့ကုဆန်ဝေကပြောပါတယ်။တနင်္လာနေ့တိုင်းပုတ်ပြင်းမြို့နယ်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့စီအုံးဆိုင်ပြောရေးအမိခံလယ်မြေသိမ်းဆည်းမှုနဲ့တခြားကန့်သက်တန်ဇာတာတွေတရားမဝင်ထုတ်ယူမှုတွေနေတူတခြားပြည်နယ်တိုင်းဒေသတွေမှာလည်းဖြစ်ပေါ်နေကြောင်းအစိမ်းရောင်ကွန်ရက်ခေါ် Green Network Magui Archipelago အဖွဲ့ကညွှန်ကြားရင်းမူကိုပိုဝမ်ကပြောပါတယ
်တိစီထားတဲ့မြေရဲ့ပတ်ဝန်းကျင်မှာလည်းပဲစီအုံးကိုဒီတိုင်းဒေသအစိုးရအပါအဝင်ကနေပြီးတော့ဒီပြန်ပြီးဖော်ဆောင်နေတာတွေ့တယ်တစ်ဖက်ကလည်းပဲဒီစာရီထုတ်လာတယ်နောက်အလုတ်ကైအခွင့်လန်းလို့ပြောလာတယ်ရင်းနှီးမြှုပ်နှံမှုလို့ပြောလာတယ်နောက်စီမံကိန်းလို့ပြောလာတယ်ကျွန်တော်တို့ဘလို့ဖြစ်လာလဲဆိုပြီးပြောတော့တံမီတုတ်တိုက်လို့ရှိရင်ဖွဖြိုးကြီးကတော့လည်းဖြစ်မလာဘူးနော်နောက်ပြီးတော့လည်းပဲအလုတ်ကైခွဲလန်းလဲထိထိရောက်ရှိမလာဘူးဖြစ်လာနေတယ
်မမေချုံဝင်းဟာလက်ရှိ MAC ကုမ္ပဏီကစီအုံးဆက်ပြိုးရေးလုပ်ဖို့ခွင့်ပြုချက်ရထားတဲ့ပုတ်ပြင်းမြို့နယ်မနိုးရုံကျေးရွာမှာနေထိုင်သူဖြစ်ပါတယ်ဒါပေမဲ့ MAC ကုမ္ပဏီလုပ်ငန်းတွေစတင်စဉ်မှာသူမရဲ့ဘိုးဘွားဘီပင်လက်ထက်ကလေးကတမဦးချလုတ်ကైနေထိုင်ခဲ့တဲ့လေယာမြေတွေကိုအရမတင်ဆက်ပြီးမောင်းထုတ်ချေခံခဲ့ရတာကြောင့်နေမြင့်တစ်မှာနေထိုင်ရတဲ့သူတို့လိုမိန်းကလေးတွေလုံခြုံမှုမရှိတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။စင်တော့တိတ်မပြေပါဘူးဒါပေမဲ့ကိုနဲ့ကိုအလုံးနဲ့ဝေးရမှနေရတာတော့အဆင်မပြေဘူးပေါ့။အခြားကိုမှအမျိုးသမီးနေနဲ့တော့ကိုမှတွေ့ကြခံစားရတဲ့ရော်တွေကအများကြီးပါပဲ။လူတွေကသားပြလက်နေတယ်ဆိုတော့ကိုမသိတဲ့လူတွေရှိတယ်ပေါ့ဒဇိလူတွေဆိုတော့ကျွန်မကိုတောင်ပဲခံစားခဲ့ရပါတယ်။ကျွန်မအိမ်မှာတရားတဲ့ရှိတဲ့အချိန်မှာလူတရားကကျွန်မကိုကျမအိမ်ပေါ်ရောက်လာတာပေါ့နော်။သူကဘာလို့မမှန်တော့မသိပါဘူး။ဟုတ်ကဲ့။အဲဒါကြောင့်ညဒီအချိန်မတော်ကြီးမှကျမအော်ဟစ်ပြီးပြောလိုက်တာပေါ့နော်ရွာသားတွေ။ဘာမှလည်းဘူးကျမအော်ဟစ်တဲ့အချိန်မှာသူကထွက်ပြေးသွားတာပေါ့နော်။ဘေးကအိမ်ရဲကျမကိုလာပြီးပြန်ပြီးအိတ်ဆောက်ခိုင်းတယ်။
ဒီနေ့တိုင်းအတိုင်းအတွင်းလက်ရှိ MAC မြန်မာအော်တိုကော်ပိုရေးရှင်းကစီအောင်ဆက်ပြေးလှုပ်ဆောင်ွေရရှိထားတဲ့ဒေသဟာမြန်မာနိုင်ငံမှာဦးစားပေးဇီဝထင်းသိမ်းရေးဆက်ဆက်ဧရိယာ Biodiversity Corridor နဲ့အရေးကြီးဇီဝထင်းသိမ်းရေးနယ်မြေ Key Biodiversity Area အတွင်းမှာကြာရောက်နေတာကြောင့်တိုင်းပြည်မှာစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတဲ့ပတ်ဝန်းကျင်ရေရှည်တည်တံ့ရေးကိုများစွာအဟံအတားဖြစ်စေနိုင်တယ်လို့ဆိုပါတယ်
တခိုင်းပြည်နယ်တွင်းကနေလူသိမ်းတဲ့ချီထွက်ပြေးရမှုကိုဖြစ်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီနေ့ည9:00ခွဲနောက်ပိုင်းမှာထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်းအရှာဆက်ဆက်ပန်းကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်2နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25 32နဲ့လိုင်းလက်မီတာ190kHz 1595တို့ကနေပြီးတော့နားဆင်နိုင်ကြပါလေရှင်။အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမရှင
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့တွေ့ဆုံမှုပြင်ဆင်နေတဲ့ချိန်ထဲမှာပဲအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစီလက်ချက်မှုတွေနောက်လာမှာဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားပါဝင်ရှင်ပင်နဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲတွေကြောင့်ဒီစီလက်ချက်မှုတွေကိုခေတ္တရထားရတာလည်းဖြစ်ပါတယ်။ဒီစီလက်ချက်မှုတွေကကာကွယ်ရေးအတွက်နှစ်စဉ်ကျင်းပလေ့ရှိတဲ့အတိုင်းဆောင်ရွက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂကဒီမြောက်ကိုရီးယားကိုတရားဝင်အကြောင်းကြားလိုက်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့အကူအညီပေးရေးဆောင်ရွက်ရမှာအခက်အခဲတွေ့ရဆုံးနိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလက်ထက်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက်သုတေသနအဖွဲ့ကအဲဒီလိုပြောလိုက်တာပါ။အကူအညီပေးလူသားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်6ချက်ပေါ်ချေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါ။မစ္စတာအိတ်ဆိုလူတီများရဲ့ဒီလာအိုမူရစ်ဆေဝါဂိုင်းကောင်းဆောင်ကိုထိုင်းနိုင်ငံဘန်ကောက်မြို့တရားရုံးကနေထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်။ထိုင်းလာအိုနေဆက်ကိုဖျက်ပြီးမန်တာအက်ဖက်တမင်းစိတ်ကြွစေဝင်ရောက်မှုတိုက်ဖျက်ရေးထိုင်းနိုင်ငံကကြိုးပမ်းနေတာပါ။ချမ်းသာကြွေးဝါပြီးနာမည်ကြီးသူတွေနေနဲ့လဲခင်မင်းသူ့ပြိုင်ကားတွေကိုလည်းလူမှုကွန်ရက်မှာကြွားဝါလေးရှိတဲ့လာအိုမူရစ်ဂိုင်းကောင်းဆောင်ကိုထိုင်းနိုင်ငံရဲ့အဓိကလေးစိတ်မှာပြီးခဲ့တဲ့နှစ်ဇန်နဝါရီလကဖမ်းမိခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19kHz 15453ညလိုင်းဒိုမီတာ25kHz 11803ညနဲ့လိုင်းဒိုမီတာ32kHz 9225တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is